ကိုဗစ် -19 ကာကွယ်ဆေးလူတွေနဲ့ဆန်းသက်နေတဲ့တတိယအဆင့်ကိုလှုပ်ဆောင်နေတဲ့ကမ္ဘာနိုင်ငံတွေရဲ့အခုအခါဖီရူးနိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တိယစီကုမ္ပဏီ Sinopharm ကဗုဒ္ဓဟူးနေ့ကပီရူးမှာလူ20ကျော်ကိုကာကွယ်ဆေးစတင်ဆန်းသက်ထိုးပေးခဲ့တာဖြစ်ပြီးနောက်ထပ်အသက် session နှစ်ကနေ85နှစ်အတွင်းရှိတဲ့လူ6000လောက်နဲ့ဆန်းသက်သွားဖို့ရည်ရွယ်ထားပါတယ်။သူတို့ကိုတိယနိုင်ငံ Wuhan မြို့မှာစတင်ဖြစ်ပွားခဲ့တဲ့ coronavirus ပိုးမျိုးဗီဇဒါမှမဟုတ် Beijing မှာတွေ့ခဲ့တဲ့မျိုးဗီဇကိုအခြေခံထုတ်လွှင့်ထားတဲ့ကာကွယ်ဆေးဒါမှမဟုတ်ရင်လည်းစားရည်တက်တဲ့ဆေးအတူကိုထိုးပေးပြီးဆန်းသက်ဆောင်ကြည့်သွားမှာဖြစ်ပါတယ်။ပီရူးအစိုးရဟာကာကွယ်ဆေးဝယ်ယူရေးအတွက်ကာကွယ်ဆေးဆန်းသက်နေတဲ့တခွဲကုမ္ပဏီ6ခုနဲ့ဆွေးနွေးနေတယ်လို့လည်း AP သတင်းဌာနကပြောပါတယ်။ပီရူးနိုင်ငံဟာလည်းအမေရိကဒေသမှာကိုရိုနာဗိုင်းရပ်စ်ကြောင့်ဆိုးဝါးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးကူးစက်မှုပေါင်း9သိန်းနီးပါးနဲ့သေဆုံးသူ3000ကျော်ရှိပါတယ်ရှင်။
ယူရီအမေရိကန်စံညဘက်မြန်မာဘက်ကအစီအစဉ်မျိုးညပိုင်း9နိုင်ကနေ10နိုင်အထိစိုင်းတိုမီတာ19ကီလိုဟတ်7545တုံညစိုင်းတိုမီတာ25ကီလိုဟတ်7180တုံညစိုင်းတိုမီတာ32ကီလိုဟတ်9335နဲ့ပထမနိုင်ဥကမှာစိုင်းနမီတာ190ကီလိုဟတ်7505တို့ကနေပါထုတ်လွှင့်ပေးပါတယ်။